ကဘာကြီးပုံလွှဲလာစေတဲ့ပြဿနာကိုထိတ်တန့်ဦးစားပေးကင်တွင်မယ်လို့ဂတိပြုခဲ့တဲ့အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဥရုယာဒီဆိုင်ရာနဲ့စွန့်ရင်ဆိုင်ရာအရေးကိစ္စတွေကိုကင်တွယ်ဖို့အတွက်သူရွေးချယ်ထားတဲ့အဖွဲ့ကိုစနေနေ့မှာချပြခဲ့ပါတယ်။အဖွဲ့ဝင်6ဦးပါတဲ့ဒီတဘောဝဝန်ကျင်ဆိုင်ရာအဖွဲ့ထဲမှာလူမျိုးစုံပါဝင်ပြီးအတွေ့အကြုံရှင်းချက်တဲ့ကျွမ်းကျင်ပညာရှင်အများအပြားပါဝင်ပါတယ်။သမ္မတဟောင်းအိုဘားမားလက်ထက်က EAP တဘောဝဝန်ကျင်ကာကွယ်ဌာနအကြီးအကဲဂျီနာမက်ကတီကိုယာရုသစ်ဖြစ်တဲ့အမေရိကန်နိုင်ငံရဲ့ဥရုယာဒီဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အဖို့ရွေးချယ်ပါတယ်။2019ကစပြီးမြောက်ကရိုလိုင်းနားပြည်နယ်တဘောဝဝန်ကျင်အရေးသွေးထိန်းသိမ်းရေးဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်နေတဲ့မိုက်ကယ်ရီဂန်ကိုတော့ EAP အကြီးအကဲဖြစ်အမည်စင်တင်သွင်းခဲ့တာပါ။အမျိုးသမီးတဦးဖြစ်တဲ့ Democratic Party ကအောက်လွှတ်တော်မှ Deb Haaland ကိုတော့ပြည်ထောင်စုဝန်ကြီးဖြစ်ရွေးချယ်လိုက်တယ်လို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jennifer Granholm ကိုတော့စွန့်ရင်ဌာနအကြီးအကဲဖြစ် Mr. Biden ကရွေးချယ်ပါတယ်။ဒါအပြင်တဘောဝဝန်ကျင်ဆိုင်ရာရှေ့နေတဦးဖြစ်တဲ့ Brandon Malloy ကိုတဘောဝဝန်ကျင်အရေးသွေးဆိုင်ရာကောင်စီအကြီးအကဲယာရုအတွက်ရွေးချယ်ခဲ့တယ်လို့ယာသီဥရုဆိုင်ရာကျွမ်းကျင်သူတဦးဖြစ်တဲ့ Mr. Biden ရဲ့အကြံပေးဖြစ်သူ Ali Zaidi ကိုတော့ American အမျိုးသားဥရုယာသီဆိုင်ရာဒုတိယအကြံပေးဖြစ်ရွေးပါတယ်။တကယ်လို့ Republican တွေချီးဆိုတဲ့အထက်လွှတ်တော်ကသာအတည်ပြုပေးခဲ့မယ်ဆိုရင် Deb Haaland ဟာ American အစိုးရ Cabinet အဖွဲ့ထဲမှာတာဝန်ထမ်းဆောင်တဲ့ပထမဆုံး American ဌာနတိုင်းရင်းသူတဦးဖြစ်လာမယ်အပြင် Michael Reagan ကလည်း EAP မှာပထမဆုံးလူမဲအမျိုးသားအကြီးအကဲဖြစ်လာတော့မှာပါ။